ိုင်းနိုင်ငံမှာလာရောက်အလုပ်လုပ်ကိုင်နေကြတဲ့ဒီမြန်မာအလုပ်သမားတွေရဲ့အခက်အခဲတွေရင်ဆိုင်နေရတဲ့ဘေးဒုက္ခတွေကိုကူညီဖြေရှင်းပေးနိုင်ရေးအတွက်တတ်နိုင်သမျှစ조사သွားမယ်လို့ဒေါအောင်ဆန်းစုကြည်ကကတိပေးလိုက်ပါတဲ့ဗန်ကောက်မြို့အပြင်နားမှာရှိတဲ့ရွှေပြောင်းအလုပ်သမားထောင်ပေါင်းများစွာအလုပ်လုပ်နေကြတဲ့စမုတ်စခွန်ခေါ်မဟာချိုင်မြို့စီကိုဒေါအောင်ဆန်းစုကြည်ရောက်ခဲ့စဉ်မှာခုလိုပြောခဲ့တာဖြစ်ပါတယ်။အလုပ်သမားတွေဘက်ကလည်းဥပဒေကြောင့်အရကိုယ့်ရဲ့ရပိုင်ခွင့်တွေကိုတည်အောင်လုပ်ကြဖို့နဲ့အခွင့်အရေးတွေကိုဘလို့ရအောင်ယူနိုင်နေဆိုတာတည်အောင်လုပ်ကြဖို့အတွက်ကိုဒေါအောင်ဆန်းစုကြည်ကတိုက်တွန်းအားပေးသွားပါတယ်။အပြည့်အစုံကိုတော့မဟာချိုင်စီကိုကိုယ်တိုင်လိုက်သွားပြီးတော့သတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကဗန်ကောက်ကနေခုလိုသတင်းပို့ပါတယ်ရှင်။
မြူဒါဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌပြည်သူ့လူထုကိုယ်စားလှယ်ဒေါ်ဆန်းစုကြည်ဟာဗန်ကောက်မြို့တော်နဲ့တိတ်မွေးလာတဲ့စမုတ်စခွန်ပြည်နယ်မဟာချိုင်မြို့စီမေလ30ရက်ဗိုလ်ထူးနေ့မနက်ပိုင်းကသွားရောက်ပြီးမြမရွှေပြောင်းလူသမားတွေရဲ့အခြေအနေကိုကိုယ်တိုင်ကိုကြသွားကြည့်ခဲ့သူတို့ရဲ့ပြဿနာခက်ခဲတွေကိုနားထောင်ခဲ့တာပါလူသမားတွေစုဝေးဆောင်စားနေတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တာပါသူ့ကိုထောင်ထဲချီတဲ့လူသမားတွေကအလုတ်ကင်တွေဖျက်ပြီးတော့ကိုစိတ်လှုပ်ရှားတက်ကြွစွာနဲ့ဆောင်ဆိုင်ကြိုဆိုခဲ့ကြပါတယ်ကိုယ့်နိုင်ငံမဟုတ်တဲ့သူများနိုင်ငံမှာလာပြီးအလုတ်လုပ်နေရတဲ့အခါကိုယ့်ရဲ့အလုတ်ကိုကျွမ်းကျင်ဖို့ကိုယ့်ရဲ့တာဝန်ကိုသိဖို့အရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကလူသမားတွေကိုပြောခဲ့ပါတယ်သူဟာရွှေပြောင်းလူသမားကိုစားပြုလူပုဂ္ဂိုလ်တွေရွှေပြောင်းလူသမားအရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေထိုင်းနိုင်ငံလူသမားအရေးတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအလူသမားတွေရဲ့ပြဿနာတွေရင်ဆိုင်နေရတဲ့ဒုက္ခတွေကိုဆွေးနွေးခဲ့ပါတယ်ဆွေးနွေးပြီးတဲ့အခါမှာရွှေပြောင်းလူသမားတွေရဲ့ပြဿနာအားလုံးကိုမသိနိုင်ပေမဲ့တော်တော်များများကိုသဘောပေါက်ပါတယ်လို့ပြောပါတယ်အလူသမားတွေအနေနဲ့ဥပဒေပေါင်းတွေကကိုယ့်ရဲ့ရပိုင်ခွင့်တွေကိုသိအောင်စူးစမ်းကြဖို့နဲ့ရပိုင်ခွင့်တွေမရဘူးဆိုရင်ဥပဒေပေါင်းတွင်းကနေဘယ်လိုနည်းနဲ့ဆောင်ရွက်ရမလဲဆိုတာကိုလည်းသိအောင်လုပ်ဖို့လိုတယ်လို့ဒေါ်ဆန်းစုကြည်ကတိုက်တွန်းပြောဆိုခဲ့ပါတယ်သူအနေနဲ့လည်းလူသမားတွေရဲ့ခက်ခဲတွေကိုကူညီဖြည့်ရှင်းပေးနိုင်ရေးကတိပေးပြောဆိုခဲ့ပါတယ်
။ကျမအနေနဲ့ကတိတွေမပေးချင်ဘူး။ကတိတွေပေးပြီးတော့မတည်မကားဘူး။ဒါနဲ့ကျမတစ်ခုသောကတိတော့ပေးနိုင်မှာ။ကျမအတတ်နိုင်ဆုံးစ조사ပေးပါမယ်လို့ခင်ဗျာ။ကျမရဲ့မြန်မာနိုင်ငံကရှေ့ပြောင်းလူသမားတွေကျမချမ်းသာကြပါစေ။ဘေးရန်ကျမကျေးဇူးပါရှင်။နိုင်ငံအများဆုံးပြန်လာနိုင်ကြပါစေ။
ဒေါ်ဆန်းစုကြည်ဟာဇွန်လအတွင်းမှာ PP ဆိုင်ရာလူသမားအဖွဲ့ ILO မှာမိန့်ခွန်းတစ်ခုပြောဖို့ရှိပြီးအဲ့ဒီထဲမှာမြမရွှေပြောင်းလူသမားတွေရဲ့အရေးကိစ္စကိုလည်းထည့်သွင်းပြောဆိုမယ်လို့ခန့်မှန်းရပါတယ်။အလုတ်စင်းရဖြစ်ပေမဲ့အလုတ်ဖြတ်ပြီးဒေါ်ဆန်းစုကြည်ကိုလာကြိုဆိုပြီးတော့သူ့ပြောစကားကိုလာနားထောင်ကြတဲ့မြမရွှေပြောင်းလူသမားနှစ်ဦးကလည်းသူတို့ရဲ့ခံစားချက်တွေမျှော်လင့်ချက်တွေနဲ့အတွေးတွေကို VOA ကိုအခုလိုအသေးသေးပြောပြခဲ့ကြပါတယ်။
เนี่ยไม่รู้ละจูพอพี่ลงเยอะมากกูยังโฉลุด้วยจ้าละจูละบามาเหมียวเล็กฉิทาบีละจูละတော့မဟုတ်ပါဘူးသူยังฉิล้อလို့ยังကိုတွေးစင်လို့အဲကြောင့်ပြင်ပန်းခံပြီးละจูတာပါဒီနေ့အလုံးမပိတ်ဘူးဒါပေမဲ့သူတို့စီမှာခွတ်တောင်းပြီးတော့ကျိုးစားပန်းစားနဲ့ခွတ်တောင်းပြီးတော့ละจูရတာသူတို့လည်းအကုန်လုံးမပေးနိုင်ဘူးยังကိုဝမ်းသာပါတယ်ဟိုသူဘာလို့ပေးမယ်လို့မျောလင့်ပြီးဝမ်းသာတာတော့မဟုတ်ပါဘူးသူတွေးရလို့သူฉิล้อလို့ကိုဝမ်းသာမိတာပါငငယ်တည်းကသူ့ကိုချစ်ခဲ့တယ်ဆိုပါတယ်
မေစုဆိုတာတွေ့ရဖို့ခဲရင်ပါတယ်တသက်မှာတစ်ခါပဲတွေ့ရပါတယ်လူများတွေတွေ့ချင်လို့တောင်မတွေ့ရပါဘူးအဲ့ဒါကြောင့်ကျွန်တော်ဆိုရင်မနေ့6နာရီတည်းလာပါတယ်ထမင်းလည်းမစားပါမစားအမေစုတွေ့ချင်တဲ့စိတ်နဲ့အခုတွေ့လိုက်ရတော့စိတ်ထဲမှာရမ်းကိုပီတိဖြစ်ပါညွှန်လဲပါတယ်ညွှန်လဲပါတယ်ဘာဖြစ်လို့လဲဆိုတော့ကဘာတော်တိမတ်ပြူထားတဲ့မေစုအဲ့ကျွန်တော်တို့နေထားတဲ့ဒေါ်ဆန်းစုကြည်ကိုကျွန်တော်တို့အခက်ခဲတွေတိအောင်ပြောပြဖို့ဆိုတာခဲရင်ပါတယ်နော်အကူရင်းနေရာတစ်စစ်အဲ့လိုမျိုးပြောပြဖို့ကျွန်တော်တို့ကလည်းတိုက်တွန်းချင်ပါ
ဒေါ်ဆန်းစုကြည်ဟာရွှေပြောင်းလူသမားအရေးဆွေးနွေးဖို့ဆိုပြီးထိုင်းဆိုရအဖွဲ့ဒုတိယဝန်ကြီးချုပ်ချာလမ်ယူဘန်ရုံးနဲ့တွေ့ဆုံဖို့ပန်ကြားထားပြီးတော့ထိုင်းနိုင်ငံသားကြီးဌာနကတွေ့ဆုံပွဲအတွက်စီစဉ်နေပါတယ်။မေလ29ရက်ညပိုင်းကဗန်ကောက်မြို့တော်စီရောက်လာခဲ့တဲ့ဒေါ်ဆန်းစုကြည်ဟာရောက်ပြီးပြီးချင်းနောက်တနေ့မှာပဲမြန်မာရွှေပြောင်းလူသမားတွေနဲ့တွေ့ရောက်တွေ့ဆုံခဲ့တာပါ။ဒါဟာဖြင့်24နှစ်အတွင်းသူ့ရဲ့ပထမဆုံးပြည်ပခီးစဉ်အဖြစ်ထိုင်းနိုင်ငံစီလာရောက်ခဲ့တဲ့အဓိကအကြောင်းရင်းတွေထဲကတစ်ခုဖြစ်မယ်လို့ခန့်မှန်းရပါတယ်။နောက်အဓိကဖြစ်ပွဲရှိတဲ့အကြောင်းရင်းတစ်ခုကတော့မြန်မာဒုက္ခသည်တွေရဲ့အရေးကိစ္စပါ။သူဟာဇွန်လ2ရက်စနေနေ့မှာထိုင်းမြန်မာနယ်စပ်ကမေလာဒုက္ခသည်စခန်းစီတွားရောက်ဖို့စီစဉ်ထားတယ်လို့သိရပါဗျာ။
ဒ